Welcome to the Voice of America in Burmese.
မင်္ဂလာညမှာမြန်မာ American ပြည်တော်စု Washington DC မြို့တော် VOA American တန်ခါနေ August 16ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.32 32 51နဲ့ 9.190 လို့ပြင်း VOA Facebook စာမျက်နှာကနေလည်းစတင်ဆန်းလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်ရန်ရရှိရပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်အမုံငယ်လေးတွေဟာရောဂါကူးစက်ခံထားသူစီကနေ 4.8 မီတာလောက်ထိပြန့်နှံ့ကူးစက်နိုင်တာကိုလေ့လာတွေ့ရှိခဲ့ရကြောင်းအမေရိကန်သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။စောပိုင်းမှာခြေကျပင်းမြတ်လက်ခံထားကြသလိုလူတစ်ယောက်နဲ့တစ်ယောက်ကြား2မီတာခွာပြီးနေကြဖို့အကြံပြုချက်ဟာမှားယွင်းနေပြီးတော့စိတ်မချရတဲ့အတွက်လူအများပြားစုဝေးတဲ့နေရာမျိုးမှာရောဂါကူးနိုင်တဲ့အန္တရာယ်ရှိတယ်လို့ပြောပါတယ်။ Florida တက္ကသိုလ်ရဲ့ Health Science Union ကသုတေသနလေ့လာမှုကိုတော့အခြားသုတေသီတွေကထပ်မံဆန်းစစ်မှုတွေမလုပ်ရသေးပါဘူး။တစ်ချိန်တည်းမှာပဲလူတွေရဲ့သွေးနဲ့သရေကနေ COVID-19 ရောဂါပိုးရှိမှရှိစမ်းသပ်စစ်ဆေးတာတွေကိုအရေးပေါ်အနေနဲ့အသုံးပြုဖို့ American ရဲ့အစားအစာနဲ့ဆေးဝါးစီမံကိုယ်ကျေးအဖွဲ့ FDA ကမနေ့ကပဲအတည်ပြုလိုက်ပါတယ်။ဒီစမ်းသပ်စစ်ဆေးမှုကိုရေလွတ်တက္ကသိုလ်ကတီထွင်ထုတ်လုပ်ခဲ့ပြီးတော့ American Basketball အဖွဲ့ချုပ်ကငွေကြေးကမကထလုပ်ပြီးတော့ကူညီခဲ့တာပါ။Saliva direct လို့ခေါ်တဲ့ဒီစမ်းသပ်မှုကို virus ပိုးရှိတယ်လို့ယူဆတဲ့သူတွေရဲ့တွေးကိုအသုံးပြုလုပ်ထားတာဖြစ်ပြီးတော့ဒါဟာဆိုရင်တွေးကနေစမ်းသပ်စစ်ဆေးတဲ့နည်းတွေထဲမှာ FDA ကအတည်ပြုခဲ့တဲ့၅ခုမြောက်စစ်ဆေးတဲ့နည်းလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုကပိုပြီးတော့မြန်ဆန်ရိုးရှင်းပြီးအဖြေကိုလည်း24နာရီအတွင်းရရှိသလို $10လောက်ပဲကုန်ကြတာကြောင့်ဈေးလည်းတက်တာပြီးတော့လူရဲ့တွေးကိုပဲအသုံးပြုစမ်းတာကြောင့်နှာခေါင်းထဲကိုထည့်ပြီးတော့စစ်ဆေးစရာမလိုဘူးလို့ဆိုပါတယ်။ဝါရမကိုဗစ် -19 ရောဂါကူးစက်ခံသူ20တန်းကျော်ရှိပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ 5.3 တန်းကျော်နဲ့ရောဂါကူးစက်မှုအများဆုံးဖြစ်နေပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ169ယောက်တွေ့ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့ March လအစောပိုင်းကစပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစတင်တင်တာဖြစ်ပါတယ်။ဒီထဲက153ယောက်ကဆိုးမျိုးတော့တစ်ဝိုက်ကဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကြေကြေပြန့်ပြန့်ပြန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီကူးစက်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ15,318ယောက်နဲ့သေဆုံးသူ305ယောက်ရှိပါတယ်။ဒါပြင်အစိုးရကစန့်ကျင်တဲ့ဆန္ဒပြပွဲတွေဆိုးမျိုးမှာစနေနေ့ကဖြစ်ခဲ့တာကြောင့်ကူးစက်မှုတွေပိုများလာမှာကိုလည်းစိုးရိမ်နေကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့ဆိုးမျိုးတဝိုက်မှာဒီနေ့ကစပြီးတော့နှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပြီးညာကလပ်တွေ၊ကာရာအိုကေဆိုင်တွေ၊အောက်စားခန်းမတွေနဲ့ဘူဖေးဆိုင်တွေကိုပိတ်ဖို့ဒါမှမဟုတ်စီးနင်းစည်းကမ်းတွေကိုလိုက်နာဖို့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာဗိုင်းရပ်စ်ရောနောက်ထပ်944ယောက်တည်ဆုံးခဲ့ပြီးစုစုပေါင်းတည်ဆုံးသူဟာ5000လောက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယဟာအမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်ကမ္ဘာမှာလူတည်ဆုံးမှုသဒ္ဒုထအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ63000ကျော်ရှိပြီးကူးစက်ခံသူစုစုပေါင်းဟာလည်း25,800ရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကြောင့်တည်ဆုံးသူ16ယောက်နဲ့ကူးစက်သူ269ယောက်ရှိပါတယ်။ရှိတော်အစားနိုင်ငံဒီဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ3420နဲ့တည်ဆုံးသူ65ယောက်ရှိခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်ခံသူ2081ယောက်နဲ့တည်ဆုံးသူ89ယောက်ရှိခဲ့ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားနဲ့ဆက်စည်းလေ့ကျင့်မှုတွေကိုလာမယ့်အင်္ဂါနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ COVID-19 အခြေအနေကိုစဉ်းစားသုံးသပ်နေရတဲ့အတွက်နိုင်ငံပူးတွဲစည်းလေ့ကျင့်မှုတွေကိုအင်္ဂါနေ့မှာလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစည်းဦးစီးချုပ်ကဒီနေ့မှာပြောပါတယ်။ဒီစည်းလေးချင်းမှုကမူလကဒီနေ့မှစတင်ဖို့လှုပ်ထားပေမဲ့ဒီထဲမှာပါဝင်တဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တို့မှကိုရိုနာဗိုင်းရပ်စ်တွေ့ရှိခဲ့တာကြောင့်နှစ်ရက်လောက်နောက်ကျနေတာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းမီဒီယာကပြောပါရယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ပူးတွဲစည်းလေးချင်းမှုကိုမြောက်ကိုရီးယားနိုင်ငံကအနီးကပ်စောင့်ကြည့်လေရှိပါရယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့နျူကလ িয়ার စီမံကိန်းတွေကိုဖျက်သိမ်းဖို့ရည်ရွယ်တဲ့အမေရိကန်နဲ့ဆွေးနွေးပွဲတွေကိုပြီးခဲ့တဲ့နှစ်ဒီမှာတော့ရှင်းချခဲ့ပါရယ်။COVID-19 ကရောဂါကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတောင်ကိုရီးယားနိုင်ငံကိုခီးမသွားဖို့ကန့်သတ်ထားတာတွေကြောင့်အမေရိကန်မှာရှိတဲ့တပ်တွေကိုမခေါ်တော့ဘဲအခုနှစ်စည်းလေးချင်းမှုတွေကိုလျှော့ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ဒီနှစ်မှာဗိုင်းရပ်စ်ကူးစက်မှုတွေရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ဦးပေါက်ကာလမှာလုပ်ဖို့ရှိတဲ့နိုင်ငံပူးတွဲစည်းလေးချင်းမှုကိုလည်းမလုပ်ဘဲဖတ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီနေ့လူ1000ကျော်စုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအစိုးရနှုတ်ခတ်ပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့တိုက်ခိုက်နိုင်ငံရေးသမားတွေကိုချင်းချောင်းနောက်ဆက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာအပြောင်းလဲတွေပေါ်ဆောင်ဖို့အတွက်ပြီးခဲ့တဲ့လကစပြီးတော့ကျောင်းသားတွေကနေ့စဉ်လိုလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတော့ဒီနေ့ဆန္ဒပြပွဲကအဲ့ဒီထက်ကိုကျော်လွန်ပြီးတော့ခြေခြေပြင်းပြင်းထောက်ခံတယ်ဆိုတာကိုပြသသွားမှာဖြစ်တယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။ ဖွဲ့ပေါင်းစုံအသက်အရွယ်ပေါင်းစုံကဒီမှာလာရောက်စုဝေးနေကြတာဖြစ်တယ်လို့အသက်29နှစ်အရွယ်ဘွဲ့လုံးចောင်းသားတူကပြောပါရယ်ဆန္ဒပြတဲ့သူတွေကတော့အာဏာရှင်စနစ်ကျဆုံးပါစေဒီမိုကရေစီစနစ်အတွန်းရှည်ပါစေစတဲ့ကျွေးကြော်စံတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါရယ်ဒါပြင်ဆန္ဒပြတဲ့သူတွေကဝန်ကြီးချုပ်ပရာယုတ်ချန်အိုချာကိုလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပြီးတော့တချို့ចောင်းသားတွေကတော့ဩဇာကြီးမားတဲ့ဘုရင်စနစ်ကိုထိန်းချုပ်ဖို့လည်းတောင်းဆိုကြပါရယ်ဆန္ဒပြတဲ့သူတွေဟာဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်ကြောက်တန်ရှိမှစုဝေးခဲ့ကြပြီးတော့ဒါဟာ2014ခုနှစ်ကဝန်ကြီးချုပ်ပရာယုတ်အာနာသိမ့်ပြီးတဲ့နောက်အကြီးမားဆုံးဆန္ဒပြပွဲတွေကတခုလည်းဖြစ်ပါရယ်ခင်ဗျာ
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။နိုဝင်ဘာလမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာစာရိုက်ကတစ်ဆင့်မဲ့ပြီးတင်းတင်းအငင်းပွားနေတဲ့အချိန်မှာပဲ American စာရိုက်ဝန်ဆောင်မှုဌာနအကြီးအကဲ Lewis Chichewai ကိုသမ္မတ Donald Trump ကချီးကျူးလိုက်ပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာစာရိုက်ကတစ်ဆင့်မဲ့ပြီးမယ်ဆိုရင်စာရိုက်မင်းတွေအားလုံးအချိန်မီလက်ခံရရှိဖို့အမခံနိုင်မှာမဟုတ်ဘူးလို့ American စာရိုက်ဝန်ဆောင်မှုဌာနကတောက်ချန်လေးကပြောပြီးမှသမ္မတ ထရမ့်ကအခုလိုချီးကျူးလိုက်တာဖြစ်ပါတယ်။ Republican Party ကိုငွေကြေးလှူဒါန်းနေတဲ့ကျေဝှက်ချမ်းသာသူ Lewis Chichewai ဟာ American စာရိုက်ဝန်ဆောင်မှုဌာနငွေကြေးဆုံးရှုံးနေတာကိုပြန်လည်ကာမြင့်အောင်လုပ်နေတဲ့လူတော်တူဖြစ်တယ်လို့လည်းသမ္မတ ထရမ့်ကပြောပါတယ်။ Coronavirus ကြောင့်ဒီနေ့ American သမ္မတရွေးကောက်ပွဲမှာစာရိုက်ကနေမဲ့ပေးသူတွေများနိုင်တယ်လို့ခန့်မှန်းထားတဲ့အတွက်စာရိုက်လုပ်ငန်းကိုငွေကြေးပုံမှုထောက်ပံ့ပေးဖို့ဒီမိုကရက်အမတ်တွေကတွန်းအားပေးနေတာပါ။အောက်လွတ်တော်ဥက္ကဋ္ဌနဲ့ Nancy Pelosi ကစက်တင်ဘာလအထိရနာထားတဲ့အောက်လွတ်တော်ကိုပြန်လည်ခေါ်ယူဖို့စဉ်းစားနေပြီးအောက်လွတ်တော်မှာဆွေးနွေးမယ့်ကိစ္စတွေထဲမှာ American စာရိုက်လုပ်ငန်းမှာအပြောင်းအလဲတွေလုပ်ထားတဲ့ကိစ္စတွေပါဝင်မယ်လို့လည်း Politico သတင်းဌာနကပြောပါတယ်။စာရိုက်လုပ်ငန်းကအပြောင်းအလဲတွေမှာတော့ဝန်ထမ်းတွေကိုအချိန်ပိုကြီးဖြတ်တောက်တာနဲ့စာပို့စာယူလုပ်ငန်းတွေကိုစာရိုက်ပြင်ပမှသာလုပ်နိုင်တဲ့စနစ်ကိုဖျက်သိမ်းလိုက်တာတွေလည်းပါဝင်ပါတယ်။စာရိုက်လုပ်ငန်းကြီးကဲဆောင်ရွက်ခဲ့တဲ့အပြောင်းအလဲတွေကိုတော့စာရိုက်လုပ်ငန်းစီးရင်စစ်ချုပ်ကစုံစမ်းနေတယ်လို့လွှတ်တော်တာဝန်ရှိသူတယောက်ကပြောဆိုထားပြီးစာရိုက်လုပ်ငန်းအကြီးအကဲ Lewis Chichewai အနေနဲ့သူ့လက်ရှိတာဝန်နဲ့ Republican Party ကိုငွေလှူဒါန်းမှုအကြားအကျိုးစီးပွားခြင်းပဋိပက္ခရှိမရှိဆိုတာကိုလည်းစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။လူမျိုးရေးဆန္ဒပြပွဲညစဉ်သက်တိုက်ဖြစ်ပေါ်နေတဲ့ American ပြည်အောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့ညပိုင်းကဆန္ဒပြသူတွေဟာရင်းမြေရဲ့ကြမ်းကြမ်းတမ်းတမ်းနှိမ်နှင်းနဲ့လူရဲ့အပေါ်ဆန့်ကျင်ချီတဲ့ဆန္ဒပြခဲ့ပါတယ်။ညပိုင်းဆန္ဒပြပွဲမှာငြင်းငြင်းချမ်းချမ်းစုဝေးခဲ့ကြပြီးမြေစနေနေ့နေ့လယ်ပိုင်းတော့ကတော့လက်ရဆွမ်းရောင်ဆန္ဒပြသူတစုနဲ့သူတို့ကိုကြံကြံဆန္ဒပြသူတွေကြားမှာအင်တုစီဘောလုံးတွေရဲ့ရည်ရွယ်ပြည့်ချင်းစီတွေကိုအပြန်အလှန်ပြစ်ပောက်ခဲ့ကြတာပါ။မောင်နှမကောင်ကြီးနေမီတရားရေးဌာနရှိမှာPatriot Prayer လို့အမည်ပေးထားတဲ့အဖွဲ့ဝင်30လောက်ရဲ့လှူရှာမှုမှာတော့အတော်များများကလည်းနဲ့တွေ့ဆိုင်ဆောင်လာခဲ့ကြတယ်လို့ဒေသခံခွန်ချီဒီရုပ်သံသတင်းမှာဖော်ပြပါရယ်။မြို့ရဲလမ်းတွေမှာဆန္ဒပြသူတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ခဲ့ပြီးလမ်းတွေနဲ့ကားရပ်နားရဲ့နေရာတွေကိုပိတ်ဆို့ထားခဲ့ကြတာပါ။နေလာရုံးကမင်းနီဆိုတာပြည်နယ်မှာလူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးတော့ကတိတ်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီး Portland မြို့မှာညစဉ်ရဲဆက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာနှစ်လကျော်နေပြီဖြစ်ပါတယ်အီရန်ပေါ်ကုလသမဂ္ဂရဲ့တံခတ်အရေးယူမှုတွေပြန်လည်ချမှတ်နိုင်ဖို့ကြိုးပမ်းသွားမယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။အီရန်နိုင်ငံပေါ်လည်းရောင်းချမှုပိတ်ပင်ထားတာကိုသက်တမ်းတိုးဖို့ American နိုင်ငံရဲ့အဆိုပြုချက်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီကပယ်ချလိုက်ပြီးတဲ့နောက်မနေ့တုန်းကပဲသမ္မတ Trump ကအခုလိုပြောလိုက်တာဖြစ်ပါတယ်။အီရန်နဲ့သဘောတူညီထားတဲ့2015ခုနှစ်သဘောတူစာချုပ်မှာပါဝင်တဲ့နိုင်ငံတစ်နိုင်ငံအနေနဲ့အီရန်ကအဲ့ဒီသဘောတူစာချုပ်ကိုဖောက်ဖျက်တယ်ဆိုရင်တံခတ်အရေးယူမှုတွေကိုပြန်လည်ချမှတ်နိုင်ပါတယ်။ဒါပေမဲ့ American နိုင်ငံကအဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ကြောင်းသမ္မတ Trump ကိုယ်တိုင်ကြေညာထားတာကြောင့်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်ဖို့ကအငင်းပွားစရာဖြစ်လာခဲ့တာပါ။ဒါပေမဲ့ Iran ပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်ဖို့ရှေ့သတင်းပတ်မှာစတင်မယ်လို့သမ္မတ Trump ကပြောပါတယ်။ Russia သမ္မတ Vladimir Putin အဆိုပြုထားတဲ့ဗီဒီယိုကတစ်ဆင့်ပြုလုပ်မယ်။ Iran နဲ့ကမ္ဘာအင်အားကြီး၅နိုင်ငံထိပ်သီးအစည်းအဝေးကိုတော့တက်ဖြစ်ချင်မှတက်ဖြစ်မယ်လို့လည်းသမ္မတ Trump ကပြောပါတယ်။ Iran ပေါ်လည်းရောင်းချမှုပိတ်ပင်ထားတာ ကိုတက်တန်းတူရေးကိစ္စမဲခွဲဆုံးဖြတ်ရမှာလေကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံတွေကနှစ်နိုင်ငံကသာထောက်ခံခဲ့ပါတယ်။ဒါကြောင့်2015ခုနှစ်သဘောတူစာချုပ်ကနေအမေရိကန်တို့2018ခုနှစ်ကနှုတ်ထွက်ပြီးကြတဲ့ကအီရန်အရေးမှာအမေရိကန်ပြည်ထောင်စုပို့ပြီးတော့အထူးကြံလာတာဖြစ်ပါတယ်ရှင်။သမ္မတဒေါ်နယ်ထရမ့်ရဲ့ညီအစ်ကို82နှစ်ရှိစီးပွားရေးလုပ်ငန်းရှင်ရောဘတ်ထရမ့်ဟာမနေ့စနေနေ့ညပိုင်းကနယူးယောက်မြို့ကစေယုံမှာကွယ်လွန်သွားခဲ့ပါတယ်။အတော်နာမကျန်းဖြစ်နေတဲ့သူညီစေယုံတဲ့စီးကူတာမှုခံယူနေရကိုတောက်ကြနေတုန်းကသမ္မတထရမ့်သွားပြီးတော့ကြီးခဲ့တယ်လို့အင်ဂျီယိုတောင်းရင်ရှိသူတွေကပြောပါတယ်။သူညီဖြစ်သူကွယ်လွန်သွားတဲ့အပေါ်မှာဝန်ထမ်းမိကြောင်းနဲ့သူ့ကိုအမြင်အမှတ်ရနေမှာဖြစ်ကြောင်းသမ္မတထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုကွယ်လွန်သူရောဘတ်ထရမ့်ဟာအသက်84နှစ်ရှိနေပြီဖြစ်တဲ့သမ္မတထရမ့်နဲ့အနီးအဆက်ဆုံးရှိတဲ့ညီအငယ်ဆုံးလည်းဖြစ်ပါတယ်။ဒီလရဲမှာပဲသူဟာနာမကျန်းတာကြောင့်အရေးပေါ်စီးကူတာမှုရရှိခံယူနေခဲ့ရတာပါ။ရောဘတ်ထရမ့်ဟာအစိုးပိုင်းကကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ကိုင်ခဲ့ပြီးတော့နောက်ပိုင်းမှာမိသားစုစီးပွားရေးလုပ်ငန်းတွေမှာပါဝင်လာတာဖြစ်ပြီးသမ္မတထရမ့်ပိုင်စီးပွားရေးလုပ်ငန်းတွေမှာထိတ်တဲအင်ချမ်းကြီးအလို့မှုဆောင်တူဖြစ်စီမံအုပ်ချုပ်ခဲ့ပါတယ်။အင်ချမ်းကြီးလုပ်ငန်းရှင်ကြီးဖရက်ထရမ့်ရဲ့တာဖြစ်သူရောဘတ်ထရမ့်ကို1948ခုနှစ်မှာမွေးဖွားခဲ့ပြီးသူမှာသမ္မတထရမ့်အပါအဝင်မွေးခြင်း၅ရောက်ရှိပါတယ်။အကိုဖြစ်သူထရမ့်ကိုရန်နုံပြေးထောက်ခံသူရောဘတ်ထရမ့်ဟာနောက်ပိုင်းနှစ်တွေမှာအငြင်းစားဖြစ်နေနယူးယောက်မြို့Hudson Valley မှာအခြေချနေထိုင်ခဲ့ပေမယ့်သူဟာထရမ့်အစိုးရကိုထောက်ခံသူဖြစ်ကြောင်း2016ခုနှစ်တုန်းကနယူးယောက်ဖို့စ်သတင်းစာနဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှာပြောကြားခဲ့ပါလိမ့်ရှင်တော်ရရှင်များရှင်တင်းငွေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကျမကဆုမွန်ပါရှင်။နိုဝင်ဘာလထဲမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အတိုက်ခံနိုင်ငံရေးပါတီ30ကျော်တို့မကြသေးခင်တုန်းကတွေ့ဆုံခဲ့ကြတဲ့အပေါ်မြန်မာနိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုပြောပြပေးပါမယ်။အဓိကတိုက်ခံပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ34ပါတီကခေါင်းဆောင်နေတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းရှင်တွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မေးခွန်းတွေထွက်ပေါ်လာနေတာပါရွေးကောက်ပွဲကျင်းပဖို့လပိုင်းအလိုမှာအတိုက်ခံနိုင်ငံရေးအင်အားစုနဲ့တက်မတော်အကြီးအကဲတို့တွေ့ဆုံတာဟာနီးလမ်းမကျဘူးဆိုပြီးဝေဖန်သူတွေရှိတယ်လို့နိုင်ငံရေးလုပ်ငန်းရှင်ရဲ့တစိမ့်တစ်ပိုင်းအဖြစ်ယူဆသူတွေလည်းရှိပါတယ်နိုင်ငံရေးအကဲခတ်ဦးအောင်သူငင်းကတော့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲနဲ့ဆက်နွယ်နေတဲ့စိုးရိမ်မှုတွေကြောင့်တွေ့ဆုံခဲ့တာဖြစ်မယ်လို့မြင်ပါတယ
်ဟိုကျွန်တော်မြင်တာကဒီလိုကလည်းဒီနိုင်ငံမှာမဲပေးရမယ်သူတွေဆိုတော့ပြောရေးဆိုခွင့်ရှိတာပေါ့လေနော်ထွက်လာမဲ့ဒီရွေးကောက်ပွဲရက်လက်ကဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်စေမယ်တခြားအကြောင်းတွေဖြစ်စေမယ်ဆိုလဲစိုးရိမ်ပူပန်မှုရှိနိုင်တာပေါ့ဆိုတော့အဲ့တော့ကျွန်တော်အမြင်ကတော့ဒီလိုကြဒီပါတီတွေကပထမပိုင်းမှာသူတို့ကဒီသမရကိုတွှေ့ဆောင်ခွင့်တောင်းတာလည်းရှိခဲ့ကြရှိခဲ့တာကဘယ်အချိန်မှမဖြစ်ခဲ့ဘူးလေနော်မဖြစ်ခဲ့တဲ့အခါကျတော့လေဒီတက်မတော်တပ်ဖွဲ့ဦးစီးချုပ်နဲ့တွေ့ရတယ်ဆိုတာမျိုးဖြစ်သွားတော့ဆိုတော့နောက်တစ်ခါကျတော့လေတက်မတော်ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ပတ်သက်နိုင်ခွင့်ဘာမှမရှိဘူးလေဘလို့ပဲရွေးကောက်ပွဲရလက်ထွက်ထွက်ပေါ့နော်တက်မတော်နဲ့ဒီအခုလက်ရှိနိုင်ငံရေးကောင်းဆောင်မှုကကျွန်တော်ထင်တဲ့အရက်ပဲစစ်ပဲဆက်ဆံရေးပေါ့အဲ့ဒါကတော့ကောင်းအောင်ဆက်ပြီးတော့လှုပ်အောင်မဲ့အနေအထားရှိတယ်လို့ထင်ပါတယ်။
တောက်ချာနေကတွေ့ဆုံမှုအတွင်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုတွေဟာမမျှတဘူးလို့ယူဆတာတွေနိုင်ငံရေးပါတီတွေဘက်ကဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတော့ရွေးကောက်ပွဲမျှတတာကျင်းပနိုင်ရေးအကူအညီပေးဖို့ကတိပြုခဲ့ကြောင်းတွေ့ဆုံရမှာပါဝင်သူတွေကပြောပါတယ်။တိုင်းရင်းသားနိုင်ငံရေးကောင်းဆောင်တယောက်ဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာကလည်းနိုင်ငံရေးပါတီတွေအနေနဲ့စိုးရိမ်စရာအကြောင်းရင်းတွေရှိနေတာကြောင့်တွေ့ဆုံခဲ့တာလို့သုံးသပ်ပါတယ်
။ရုပ်တော်ပဲလည်းမြင်လာပြီဆိုတော့တို့ကစံတော်ကာကွယ်ရေးဦးစီးချုပ်ကိုသူ့ဘက်မှအကြံဉာဏ်တောင်းကြံတယ်တင်ပြကြင်တာရှိမှာပေါ့ပြောမယ်ဆိုလို့ရှိရင်စံတော်ကာကွယ်ရေးဦးစီးချုပ်ကတော့ဒီတရားမင်းများတတ်တာပေါ့နော်အလုံးစုံပြည်များရွေးကောက်ပွဲဖြစ်အောင်ပေါ့အဲ့လိုသဘောမျိုးအခုကျွန်တော်ဖြစ်စေချင်တာလဲဒါအလုံးစုံပြည်များကရွေးကောက်ပွဲဖြစ်စေချင်တာပေါ့တောင်းတော့ပဲအနေနဲ့ကတော့ဒါဒီရွေးကောက်ပွဲကိုဖြစ်ချင်းလို့ဖြစ်စီညာလုပ်မှာပေါ့ပါအလုံးစုံပြည်များကရွေးကောက်ပွဲဖြစ်ပြီးအောင်မြင်တဲ့ရွေးကောက်ပွဲဖြစ်အောင်တော့ပူပေါင်းဆောင်ရွက်နေတယ်လို့အားပေးနေတယ်လို့ကျွန်တော်ပြောလိမ့်ပါတယ်
တွေ့ဆုံမှုအတွင်မှာရွေးကောက်ပွဲမှာတရားမျှတမှုမရှိရင်တက်မတော်အကြီးအကဲတဦးအနေနဲ့ဖြည့်ရှင်းပေးနိုင်မလားဆိုတာကိုလည်းနိုင်ငံရေးပါတီတွေဘက်ကမေးမြန်းခဲ့ကြတယ်လို့တက်ရောက်သူတချို့ကပြောပါတယ်နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကတော့နိုင်ငံရေးပါတီတွေအနေနဲ့စိုးရိမ်မှုတွေရှိနေတယ်ဆိုရင်လည်းရွေးကောက်ပွဲလုပ်ငန်းစဉ်အရာဖြည့်ရှင်းတင်တယ်လို့မြင်ပါတယ
်ဒီရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့နော်တက်မတော်အနေနဲ့ကိုနော်တက်မတော်ဒီခေါင်းဆောင်တွေအနေနဲ့ရောဥပဒေမျိုးဥပဒေတွေရ ชาวเวียงสองยี่ปีกว่าลูกปีกว่าน่ะมันไม่ใช่ทั้งบุที่ยุคก่อนเป็นตัวน้องตัวตัวเดียวสุดาโร่น้องที่เกิดเป็นพี่ยังอันนั้นเนี่ยสิเนี่ยเจ้าเนี่ยเนาะเขาอยากจะช้าช้าอยากจะช้าเพี้ยนนี่เลยลูกมีเนี่ยแต่เกิดเป็นพี่เป็นอะไรก็รู้อะไรจันทร์รู้อุบลีมีอุบลีเนี่ยอันนี้แล้วปีหลังสุดยุคก่อนเป็นก็ไม่ใช่กูซาเดน่ามีแต่มาหมดด้วยสองคนต้องน่ามีลูกแม่สุยินถ้าปูปีโร่เจ้าจูสิบอยู่เลยแม่ลูกมีมาเลย
ที่ก็เป็นก็ไม่ใช่สุขเชื่อลงงานเช่นนี้พอมาเช่นกันอุบลีอยากจะมารับการช่วยมือสาวยันในมามาเข้าไปแม่ลูนั่งเงียบเช่นนี้ก็รอจะพักการในสังจีนี่เลยสุดท้ายตัวมีตัวอะไรลูนั่งเงียบอีเล่าตัวตันนี่เลยที่บอกปีตุลจะกู้เสียหาอุยทองอาเมียมาเลยที่ดั้มเราเก่าเวอุจิจูการอปุ่มเล่นเล่นเปล่าเลยจ้าการอยามนั่นได้ยุคก่อนเปลี่ยนตอนนั้นเดียวเราปุ่มบ้าเมย์สุดท้ายเอาไว้เปล่าเลยจ้าบุ๋นอ่ะ เนี่ยมันเนี่ยเช่นนี้ได้ช่วยเราได้ที่มันตัวอ่อนด้วยส่วนนี้อะไรก็แบบนี้สังเกตเลยสุดท้ายจะเกิดมีอะไรปาร์บอนอ่ะเดี๋ยวตั้มเราก็ว่าอยู่ในเนี่ยได้บีเช่นนี้ทุลาลุชินอ่ะแต่ก็จีนมันพบผู้สุดท้ายก็บอกเลยจุดยาละบ่
ตำรวจก็ว่าอุจิจงในด้วยส่วนเนี่ยเชื่อมาอยู่กับเวก็ไม่ใช่จ้าวินเชียตุเรเล่เลวตำรวจบอกก็ลงข่าวว่าสาเหตุที่นั่งเงียบปฏิบัติการส่วนนี้เกิดรู้ตำรวจบอกก็รอที่การนัดทางนี้อยู่กับเวเนี่ยปฏิเสธเชื่อดูที่ปีตุโกจะเล่าอยู่เชื่อจริงยาวยามาตำรวจเนี่ยมีด้านในเงียบอุตส่าห์บุกเข้าไปในกุนาร์เลยจะบอกเปล่าตัวแล้วที่บ้าพูดจริงนั่งเงียบจ้าวินเชื่อมาอยู่กับเวก็ไม่ใช่จ้าวินเชียตุเรเล่เลวตำรวจบอกก็รอที่การนัดทางนี้ ဒီမှာပါဝင်နိုင်ငံသားအလုပ်သမားပေါင်းတပေါင်းကျော်လောက်ရှိမယ်ဆိုပြီးထိုင်းလုပ်ငန်းရှင်တိုင်ဝမ်ကခမန်းထားတဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးပါပါထိုင်းနိုင်ငံမှာကယောဂကာလအသွားအလာတွေကန့်သတ်ထားခြင်းမှာပဲတရားမဝင်လမ်းကြောင်းတွေကနေဝင်လာကြတဲ့နိုင်ငံသားအလုပ်သမားတပေါင်းကျော်ရှိနေပြီဖြစ်ကြောင်းထိုင်းကုန်စည်လုပ်ငန်းရှင်များဥက္ကဋ္ဌ 9ပြည်ပူအေစကွန်လင်ကမနေ့ကတော့ကုန်တယ်များစီဝင်မှာပဲပြောဆိုလိုက်တာပါကယောဂကုဆတ်မှုရောလာချိန်မှာကက်သက်ချက်တွေလျှော့ပေါ်လာရတာကနေမြန်မာနိုင်ငံအပါအဝင်အင်ဂျင်နီယာချင်း၃နိုင်ငံကလုံသမားတွေကိုတရားဝင်အလုပ်လုပ်ခွင့်ပေးဖို့ကြေညာထားခဲ့ပေမဲ့တရားမဝင်နီလန်းနေတဲ့ထိုင်းနိုင်ငံလည်းကိုရောက်လာနေကြသူတွေအများအပြားရှိနေသေးဖြစ်ကြောင်းကိုလည်းသတင်းတောက်တွေကိုပြောဆိုထားတာပါထိုင်းနိုင်ငံအခြေစိုက
ကိုဝင်လမ်းကြောင်းနေရာနေတောင်ချောက်ကိုတက်နေတယ်မဲဆောက်လမ်းကြောင်းနေကန်ချနာဘူးတိခိပက်ကနေစသည်ဖြင့်စက်တယ်အဲ့လိုမျိုးတို့ကိုဝင်လမ်းကြောင်းနေတက်တဲ့လုပ်သမားတွေဘာဖြစ်နေလဲဆိုတော့ခိုင်းစက်တက်ကိုယ်တိုင်နေဆက်မှာနေဆက်ဆောင်မှာကင်းလဲပြီးတော့ပိတ်ဆို့ဖမ်းစည်းတယ်အဲ့တော့အခုဖမ်းစည်းခံမှုတွေလည်းစက်တိုက်ကိုဘာလို့ကြားလာတယ်အရင်ကတည်းကဆိုလဲကျွန်တော်တို့ပကနာဘူးတွေပက
ပါပြောက်တော့အောင်ဒီလိုမျိုးဒီဝင်တရားဝင်လမ်းကြောင်းနေပြီးတော့ရင်တော့အဲ့လိုမျိုးအချင်းချင်းပြီးအဖမ်းကြီးကနေမထီအောင်အချင်းချင်းဝင်ဖတ်ဖို့အတွက်ဟိုရမြန်ဆုံးနိုင်ငံတော်သူညီမလုံးတဲ့နေပြီးလို့ကျွန်တော်တို့သုံးသပ်ပြောချင်ပါတယ်မနေ့တော့ကတော့ထမ်းမြန်မာနေဆက်တက်ခရိုင်တစောင်းရမ်းမြုံနယ်ထဲမှာမြန်မာ 15ခုတိုင်းချေရဖွဲ့ကအလို့ရှိနေသူလူမဟုတ်ဘဲမဲ့သူဖြစ်တယ်လို့လဲတက်ခရိုင်ရဲမှု ဆန်းကုန်တက်ဆိုကအတီးပြုခဲ့ပါတယ်မြန်မာနိုင်ငံဘက်နေဆက်ကနေလူကုန်ကူးတွေလာခေါ်ဖို့အတွက်စောင့်နေသူတထောင်ခန့်ရှိနေကြောင်းကိုလည်းဖမ်းမိတဲ့လူပွဲစားတွေရဲ့ဝန်ခံချက်အရသိရတယ်လို့လဲဆိုပါတယ်မနေ့တော့ကလည်းမြန်မာနိုင်ငံတဝယ်ကနေထိုင်းနိုင်ငံကန်တနာပူရီခရိုင်နယ်ကိုတရားမဝင်ဝင်ဖို့စူးစမ်းသူမြန်မာလူသမား40ကျော်ကိုလည်းထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကချောက်လန့်ပစ်ခတ်
ယူအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 နာရီကနေ 9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးတွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါကျွန်မခင်မျိုးသက်ပါတင်္ဂါဂျိုကိုလေ့လာဖို့အတွက်မြန်မာပညာရှင်ဥဆောင်တဲ့အဖွဲ့ရဲ့ရဟန့်ရန်အပါအဝင်သိပ္ပံဆိုင်ရာဆူဇန်နဲ့ဆက်ပစ္စည်းတွေလွှတ်တင်လိုက်တဲ့ NASA American အာကာသဆူဇန်၏အဖွဲ့ရဲ့2020အင်္ဂါဂျိုဆူဇန်၏အစီအစဉ်နဲ့ပတ်သက်ပြီး NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကိုအွန်လိုင်းကနေဆက်သွယ်မေးမြန်းထားတာနားဆင်ပါဒေါက်တာပရိဒါတဲ့မင်္ဂလာပ
ါ။မင်္ဂလာပါခင်ဗျာ။မင်္ဂလာပါဒေါက်တာမျိုးတက်
။ Okay. ဆိုတော့ဒီ2020မှာလုပ်တဲ့ဒီ NASA ရဲ့အင်္ဂါဂျိုမစ်ရှင်လေးနဲ့ပတ်သက်ပြီးတော့အင်္ဂါဂျိုစီးပွားလေးလာရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဒီနှစ်ဘာတွေလုပ်မယ်ဆိုတာ
။ Okay. Mars Exploration Program ဆိုတာရှိပါတယ်။အဲ့ဒီစီမံကိန်းကအင်္ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်။အဲ့ဒီစီမံကိန်းချထားတာကြာပါပြီ။လုပ်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါ။အင်္ဂါဂျိုပထမဦးဆုံးကင်းတောက်ဂျိုဒူတွေလွတ်တယ်။အဲပြီးတဲ့အခါကျတော့အင်္ဂါဂျိုရဲ့ယာတိဥတုကိုတိုင်ရတာပေါ့။ကိုသွားမဲ့နေရာကဥဒလာအေလာမတိပဲနဲ့သွားလို့မရဘူးလေ။ဆဲရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်။တစ်ခုကတော့ဟိုဘက်ထရီ down သွားပြီးတော့ပြတ်သွား။နောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရ။အဲပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့ Curiosity ပေါ့နော်။ကျွန်တော်ပြောမှုပါတယ်အဲ့ဒါကို။မောင်ဆူဇန်မောင်ဆတ်စုဆဲရုပ်ကလေးပေါ့နော်။သူကနေလှုပ်နေတာအခုထိလည်းလှုပ်တုံးပါပဲ။ဆဲရုပ်ကလေးဆက်သွားတာအောင်မြင်ပြီးတဲ့အခါကျတော့ဒီဘူမိဗေဒယူပဗေဒဒီရာတူတူအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးတဲ့အခါကျတော့ကဲကောင်းပြီးဒီတစ်ခေါက်အင်္ဂါဂျိုပေါ့နောက်တစ်ခေါက်အာဒီဆဲရုပ်ကဒီတစ်ခေါက်တော့သူကပေါင်2000ကျော်ကျော်လောက်ဆိုတော့ဒဂန်လောက်လေးတဲ့ကပေါ့နော်ကအသေးစားလေးတစ်ခုသူတို့အခုတင်ဖို့အတွက်ဇူလိုင်လ30ရက်နေ့ကအဲ့အမေရိကန်နိုင်ငံတုံးရင်လည်းပဲလွတ်တင်လိုက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့နာမည်ဘယ်လိုခေါ်ပါလဲသူလွတ်တင်လိုက်တဲ့ဒုံးရင
်ဟုတ်လွတ်လိုက်တဲ့ဒုံးပြန်ကတော့ Atlas 4 Rocket ပေါ့နော်အဲ့ Rocket တိုင်းကနေပြီးတော့မှဒီဇိုင်းလုပ်တဲ့ Rocket ပါအဲ့ဒါအင်္ဂါဂျိုအထိအသွားပဲရတယ်နော်အဲ့ဒါနဲ့လွတ်လိုက်တာပါ Rocket တိုင်းမှာသူက stage နှစ်ခုရှိတယ်လေအာပထမ stage ကဂျိုပတ်လန်းနဲ့ကိုရောက်တဲ့အထိကိုတွန့်တင်လိုက်ပြီပါပေါ့နော်တွန်းတင်လိုက်ပြီးတဲ့အခါကျတော့မှအဲ့ဂျူပါလန်ကနေပြီးတော့ဟိုကမ္ဘာဆွဲကနေလွတ်သွားပြီးတဲ့အခါကျလို့ရှိလို့ရှိရင်ကိုကဒုတိယအဆင့် second stage rocket ပေါ့နော်အဲအဲ့ဒါနဲ့သူကအင်္ဂါဂျိုစသွားနေပါပြီဘယ်တော့လောက်ရောက်မလဲဆိုလို့ရှိရင် February လလေပထမပတ်ဒုတိယပတ်လောက်သူဆိုရင်ရောက်တော့
2021မှာရောက်မှာပေါ့
2021အဲ February လလောက်ဆိုလို့ရှိရင်ရောက်သွားမှာဖြစ်ပါတယ
်ဘာတွေလွတ်တင်လိုက်လဲပြောပြပေးပါ
လွတ်တင်လိုက်တဲ့အထဲမှာတော့အဓိကဆဲရုပ်ကားလေးပါပဲဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲဆဲရုပ်ကားလေးပဲဒီစက်ကဆဲရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်အဲဗမာလိုအတိတ်ပဲပြန်လို့ရှိလို့ရှင်တော့ဇွဲလုံးလဝရိယပေါ့နော် Perseverance အဲ့ဒီဆဲရုပ်ကားလေးကတန်းလောက်လေးတယ်ဂိုက်300လောက်ပဲသွားနိုင်တနားကြီးပေါ့နော်အဲ့အဲ့လောက်ပဲသွားနိုင်တယ်အဲ့ဒီပါမှာစက်တရာတော့အများကြီးပဲပေါ့နော
်အဲ့တော့ဆဲရုပ်ကားကနာမည်က Perseverance Perseverance အတူပါသွားတဲ့အဓိကအခြားဟိုစူးစမ်းလေ့လာတဲ့ပစ္စည်းတွေပါလေပါလေ
စူးစမ်းလေ့လာတဲ့ပစ္စည်းတွေကဟိုပေါ့နော်သိပ္ပံနည်းအရာစူးစမ်းလေ့လာတဲ့ဟာတွေကအလုံးပေါင်း9ခုလောက်ပါပါတယ်ကျွန်တော်တို့ဟို Curiosity ပေါ့နော် 2012 ခုနှစ်ကဆိုတော့လွန်ခဲ့တဲ့10နှစ်လောက်ကလွတ်လိုက်တဲ့ဆဲရုပ်ကားလေးတစ်ခုလွတ်ပြီးပါပြီအဲ့ဒီဆဲရုပ်ကားလေးကအခုဒီအလုံးလုံးတုံးပဲအဲ့ဒီပုံမှာပါတဲ့ပစ္စည်းတွေနီးပါးလောက်ကိုပါပြီးတော့ဒီတဲ့ပုံကောင်းတဲ့ပစ္စည်းတွေပါပါတယ်အဓိကအားဖြင့်တော့သိပ္ပံနဲ့ဤပညာနဲ့ပတ်သက်တဲ့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့စက်အလုံးပေါင်း9မျိုးပါပါတယ်။အဲအဲ့ဒီ9မျိုးကတော့ပါလဲဆိုလို့ရှိရင် X-ray lithochemistry လို့ခေါ်ပါတယ်။ဟို X-ray fluorescence ပေါ့နော်။ဒီမျက်နှာပြင်ကိုကြည့်ပြီးတဲ့အခါကျလို့ရှိရင်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှဟို X-ray ရောင်ကြီးနဲ့တွေ့လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာ။နောက်ပြီးတဲ့အခါကျမီတာဆိုတာရှိပါတယ်။အင်္ဂါဂျိုရဲ့အပူချိန်နောက်ပြီးတော့လေနောက်လေထဲမှာရှိတဲ့အပုံလေးတွေရဲ့ပေါ့နော် particle size ပေါ့ဒီအပုံလေးတွေရဲ့အရွယ်အစားဘယ်လောက်ရှိသလဲပုံတွေကဘယ်လောက်တိတ်တိတ်မှုရှိလဲအရွယ်ပမာဏပုံစံပါကြည့်လို့ရတယ်ဟာပြီးတော့ရေနွေးရေငွေ့ပေါ့နော်ဟိုစုထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့စက်ကိုနောက်တစ်ခုကပါလဲဆိုလို့ရှိရင်စိတ်ဝင်စားဖို့သိကောင်းပါတယ်2030နဲ့ နောက်ပိုင်း35နှစ်လောက်ရှိလို့ရှိလို့ချင်းအင်္ဂါဂျူပေါ်လူတွေသွားပါမယ်အသွားတဲ့အခါကျတော့လူတရားဖြစ်တဲ့အတွက်အသက်ရှူရမယ်အသက်ရှူတာအောက်ဆီဂျင်ပဲရှူလို့ရပါတယ်လေထဲမှာအောက်ဆီဂျင်ကျွန်တော်တို့အခုလောလောဆယ်ကမ္ဘာဒေတုရဲ့အောက်ဆီဂျင်ကဘယ်လောက်ရှိလဲဆို20-25ရာခိုင်နှုန်းလောက်ရှိပါတယ်အင်္ဂါဂျူပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ်။ဘာနဲ့သွားတူလဲဆိုတဲ့အခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ကိုရှူတာတစ်ပင်နေလေ။ညကျတဲ့အခါကျတစ်ပင်ကြီးကအောက်ဆီဂျင်ပြန်ထုတ်ပေးတယ်။အဲ့ဒီပုံစံမျိုးလိုပဲလုပ်လို့ရတဲ့ဟာကိုအဲ့ဒါ moxie လို့ခေါ်ပါတယ်။အဲ့ဒီ set တစ်ခုပါတော့ပါတယ်။သူကတော့အောက်ဆီဂျင်ကိုထုတ်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတော့တိမ့်မထားပါဘူး။ဒါပေမဲ့အောက်ဆီဂျင်ထုတ်လို့ရမရဆိုတဲ့ set ကိုပထမဦးဆုံးစမ်းနေစပါအဲ့ဒါတခုပါပါတယ်။နောက်စူပါကင်ဆိုတာတခုပါပါတယ်။စူပါကင်ကတော့ဘာလဲဆိုလို့ရှိရင်လေဆာရောင်ခြည်နှစ်ခုနဲ့ဒီစပက်ထရိုမီတာပေါ့နော်။အလင်းတန့်စင်စက်ပေါ့နော်။အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှမ်းပြီးပြစ်လိုက်ပြီးတော့အဝေးကနေပြီးတော့မှအဲ့ဒီကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိပေဒါတဘာဝအဲ့ဒါကိုတိုင်းတာပါ။နောက်ပြီးတော့မှ mask cam ဆိုတာရှိပါတယ် mask cam ကပါလဲဆိုလို့ရှိလို့ရှိရင် stereo scope ပေါ့เนาะဟိုကြည့်လိုက်တဲ့အခါကျလို့ရှိရင် you ဟို camera ပုံတည်းကြီးမဟုတ်ဘဲနဲ့သူကသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းနေအဲ့ stereo scope ပုံ camera လည်းတစ်ခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ် radar ပေါ့เนาะပေ450လောက်အချီကိုသူက radar နဲ့တိုင်းကြည့်တဲ့အခါကျလို့ရှိရင်အဲ့ဒီကနေပြီးတော့မှဒီ depth တဘာဝရေးရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်။နောက်တစ်ခုက Sherlock ဆိုတာပါလဲဆိုလို့ရှိရင် Sherlock ဆိုတော့ Sherlock Holmes ပေါ့နော်။အဲ့ဒီအစွဲပြီးပြီးတော့ဟိုပါစုံတောက်လို့ပေါ့လေ။သူကတော့ခရမ်းလွန်ရောင်ကြီးနဲ့ဟိုလေတာရောင်ကြီးသုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါ။သူကလည်းပါလဲဆိုလို့ရှိလို့ရှိရင်ဒီ Raman Spectrometer ဆိုတာကျွန်တော်တို့ယူပါဒေတာသဘောအရာဆိုလို့ရှိရင်ဓာတ်သဘာဝတွေပေါင်းစည်းမှုရဲ့ဒီ molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိတိကျကျတိုင်းလို့ရပါတယ်။အဲ Raman shift တွေပေါ့နော်။အဲ့ဒါနဲ့တိုင်းလို့ရတဲ့ set တစ်ခုပါပါတယ်။ဒီအပြင်ဘာပါဝါသေးလဲဆို microphone နှလုံးလည်းပါတယ
်။ microphone နှလုံးကဘာလုပ်ဖို့ပါလဲ။
အော်ဒီမိုက်ခရိုဖုန်းနှလုံးကတော့ဒီအတန်ဖန်းတာပေါ့နော်အင်္ဂါဂျူပေါ်ကိုဒီအင်္ဂါဂျူဆင်းတဲ့ယင်ကနေဒီစိတ်ယုတ်ကလေးကိုကရိန်းနဲ့ဆွဲချလိုက်တဲ့အခါကျလို့ရှိရင်ဒီအတန်နားထောက်ပြီးဒီကရိန်းကလဲပတ်နေတာကောင်းလားမကောင်းလားပြီးတဲ့အခါကျလို့ရှိရင်ဒီစိတ်ယုတ်ကလေး perseverance ပေါ့နော်အဲ့ဇွဲလုံးကစိတ်ယုတ်ကားလေးတွားနေတဲ့အခါကျရင် engine တန်ညံ့ညောမှုမရှိလားရှိသလားအဲဆက်ကဘယ်နေရာမှာချုပ်ရင်းလေဆိုတာကားမောင်းရင်နားထောင်လို့ပေါ့နော်အဲ့ဟိုဘရိတ်ပြက်နေသလားအင်ဂျင်ကလဲတာမှန်ရဲ့သလားဆိုတဲ့ဟာကိုနားထောင်ပြီးနားထောင်ရမိုက်ခရိုဖုန်းလေးနဲ့ထည့်ပြလိုက်တာပါ
ဒါဆိုကမ္ဘာဒီကမ္ဘာမြေကြီးကနေနားထောင်ပြီးတော့စောင့်ပြီးတော့ထိန်းကြောင်းပြီးလွှတ်နေတာပေါ့အ
ဲ့ဟုတ်ပါတယ်ဟုတ်ပါတ
ယ်နေလာတော့နောက်ကထူးထူးခြားခြားပါပါပါသေးတယ်
အဲ့နောက်တစ်ခုထူးခြားတာပါလဲဆိုတဲ့အခါကျသူကတိတ်ပန်ဟိုအချက်လက်ကိုတိုင်းတာတော့မဟုတ်ဘူးဒါပေမဲ့အင်္ဂါဂျူပေါ်မှာခုနရူပောကာလေးကသူကတနေ့တနေ့ကို guide 300လောက်ပဲသွားနိုင်တာလေသူရဲ့ပျက်စစ်တာအားနဲ့သူအလုံးလုံးနိုင်နေဆွမ်းရအတိုင်းမဲ့သူဘယ်သွားမလဲဆိုတဲ့ဟာကိုသိပ္ပံပညာရှင်တွေကဂျိုတူရရတဲ့အချက်လက်တွေနဲ့ပဲသူကစုံထောက်ပြီးတော့မှစမ်းတဝါဝါနဲ့သွားအဲ့တော့အကောင်းဆုံးကသူတို့ဟိုညံကောင်းပါစဉ်းစားညံတော်တော်ကောင်းတယ်အဲ့ဒီလိုသွားနေမဲ့အစားငါတို့ helicopter လေးတစ်ခုရင်လေးပေါ့နော်လေမြန်လေးတစ်ခုလွှတ်လိုက်လို့ရှိလို့ရှင်သူ့ကိုကင်းထောက်လေမြန်လို့လွှတ်လိုက်လွှတ်ပြီးလို့ရှိလို့ရှင်လိုက်ကြည့်စုံတောက်လို့ပေါ့နော်ကင်းထောက်လို့အမျိုးသွားကြည့်သွားကြည့်ပြီးဘယ်နေရာမှာဖြစ်ရန်သူရှိတယ်ဘယ်နေရာမှာရန်သူမရှိဘူးဘယ်နေရာကုန်းရှိတယ်မြေရှိတယ်ကောင်းတယ်ပေါ့နော်စိတ်ဝင်စားစရာရှိတယ်ဆိုတဲ့ဟာကိုပြီးဖို့အချက်လက်အဲ့ဒါပြီးတော့မှအဲ့နေရာကိုသွားကြလို့ဆိုတဲ့ဟာပို့ပြီးအတိတ်ပဲရှိတယ်ပေါ့နော်စန်တဝါနဲ့အဲ့ဒါတည်းသူတို့ helicopter လေးထွင်လိုက်ပါတယ်အဲ့ဒီ helicopter ကိုဒီ helicopter ဒီဇိုင်းကိုလုပ်တာတော့အမေရိကန်နိုင်ငံဟိုကျွန်တော်တို့ Glenn တုတေသနဌာနလို့ပဲ NASA ရဲ့တုတေသနဌာနတစ်ခုရှိပါတယ်အဲ့ဒါကတော့ Ames Research Center လို့ခေါ်ပါတယ် Ames Research Center မှာရှိတဲ့ဒီလေမြန်ဒီဇိုင်းတွေ helicopter ဒီဇိုင်းတွေလုပ်တဲ့ဟို expert တွေပေါ့နော်အဲ့ဒါ aerodynamics လို့ခေါ်ပါတယ်အဲ့သူတို့တွေနဲ့အဲ့ဒီ NASA ရဲ့အဲ့အခု Jet Propulsion Lab ပေါ့နော် Pasadena
Okay California ဘက်ကပေါ့
နော် California Jet Propulsion Lab ကပါပဲ Down California ဘက်က Jet Propulsion Lab ကအဲ့ဒီ helicopter ကိုဥဆောင်ပြီးတော့ဒီအဖွဲ့ဖွဲ့ထားတဲ့ manager ပေါ့နော်အားလုံးတော်တော်များများတော့သိကြပါပြီဗမာပြည်မှာမွေးတဲ့မျိုးသမီးပါဒ ဒေါ်မီမီအောင်သူက project manager အနေနဲ့
ဒီမြန်မာ engineer ပေါ့နော်ဒေါ်မီမီအောင်ဦးစီးတဲ့အဖွဲ့ပေါ့ဟု
တ်ဟုတ်ပါတယ
်အဖွဲ့ရလို့ helicopter ပေါ့ဟုတ်ကဲ့
ဟုတ်ကဲ့
ဒီ helicopter နေပြီးတော့မှအင်္ဂါကြိုးပေါ့မှာဘယ်နေရာမှာစူးစမ်းလေ့လာဖို့ကောင်းလဲဆိုတာကိုသိချထောက်လမ်းပါပေါ့နော
်လောလောဆယ်ကတော့အင်္ဂါကြိုးရဲ့မြေမျက်နှာပြင်နဲ့ဟိုပါပေါ့နော် geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါခုနအဲ့ Pacific ရဲ့ဇွဲလုံးလာဆိုတဲ့အဲ့ဟို
ဆက်ရောက်တာချပေးတယ
်ဒါနဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့ကားလေးကိုအန်တဝါဝါသွားခိုင်းတဲ့အစားဒီ helicopter လေးနဲ့ထောက်လှမ်းရေးလို့ helicopter လေးကတခြားဂျူမှာပထမအဦးဆုံးစပြန်တဲ့ helicopter ပါ helicopter ကိုဒီဇိုင်းလုပ်တာတိတ်ဆိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတဲ့အခါကျတော့အင်္ဂါဂျူပေါ်ကလေဒုကတိတ်ပါပါတယ
်
ကဘာလေဒုက helicopter ကိုတခါတည်းတွန့်တင်လိုက်လို့လွဲပါတယ်ပုံမှန်ကဘာလေဒုရဲ့အပုံတရားပုံတစ်ပုံတော့မရှိပါဘူးလေဒုကတိတ်ပါလို့အားကြည့်တဲ့အတွက်ตัวลีโอต้นပြီးတော့အပေါ်တင်ဖို့အတွက်ကိုဖြစ်တဲ့အတွက်ဒီဇိုင်းလုပ်ယူရတာတော်တော်ကိုဖြစ်ပါတယ်အဲဒါကြီးပဲအဲ့ဒီ helicopter လေးကိုသူတို့စမ်းကြည့်တာလွန်ခဲ့တဲ့6လတစ်နှစ်လောက်စမ်းကြည့်တာအောင်မြင်ပါတယ်အဲ့လေစုပ်လိုက်တဲ့ပေါင်းအူကြီးထဲမှာပေါ့နော်အဲ့ဓာတ်ခွဲကန်ကြီးထဲမှာပြန်ကြည့်လို့အဆင်ပြေရရပါပါတယ်သူကကင်းတောက်လေးများနဲ့ပထမဦးဆုံးတခြားဂျိုမှာတွားပြီးတော့မှပြန်မဲ့အဲ့ဒီ
စူးစမ်းလေးလာမယ
်ဟုတ်ကဲ့စူးစမ်းလေးလ
ာဟုတ်ကဲ့
ချက်လက်စူဇန်ပို့တော့မပါဘူး။ဒါပေမဲ့တိတ်ပံအချက်အလက်ကိုသွားပြီးတော့စူဇန်ပေးမယ်။ဒီကဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွတ်ပေးတဲ့ helicopter ဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။သူကပို့အရေးကြီးတယ်ပေါ့။ဟု
တ်ကဲ့သူကအရေး
ကြီး။ဟုတ်ကဲ့။ဒေါက်တာပရိသတ်သည်အခုလိုဆိတ်ရှိလက်ရှိပြောပြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းအခွင့်အရေးရတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ပင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီ2020ရွေးကောက်ပွဲမှာဘယ်လောက်အနိုင်ရနိုင်ချေရှိသလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ကိုယ်စားလှယ်လောင်းရည်စည်ရင်းကိုရွေးကောက်ပွဲကော်မရှင်စီတင်သွင်းခဲ့ပြီးဖြစ်တယ်လို့အများပြည်သူသိရှိနိုင်အောင်လည်းထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါတယ်ထုတ်ပြန်ချက်အရပြည်သူ့လွှတ်တော်အတွက်နေရာ320အမျိုးသားလွှတ်တော်အတွက် 165 နေရာပြည်ထောင်စုတိုင်းလွှတ်တော်တွေအတွက်ကိုယ်စားလှယ်နဲ့လူမျိုးစုဝန်ကြီးအတွက် 644 နေရာစုစုပေါင်း 1129 နေရာမှာဝင်ပြိုင်သွားမယ်လို့ဆိုပါတယ်ဒါဟာမဲဆန္ဒနယ်မြေစုစုပေါင်း1143နေရာဝင်ပြိုင်မယ်လို့ကြေညာထားတဲ့ NLD ပါတီထက်အရေးအတွက်နည်းနည်းနည်းပေမဲ့2015ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးဝင်ပြိုင်ခဲ့တဲ့မဲဆန္ဒနယ်မြေစုစုပေါင်း1122နေရာထက်တော့ပိုများပါတယ်။ဘူးဆိုရင်ပြည်ခိုင်ပြိုးဟာအမှန်လောက်စည်းရေးထုတ်ပြန်ထားရုံမကပြည်သူတွေအတွက်အာမခံချက်လို့ဆိုတဲ့အချက်ဆက်ချက်ကိုလည်းထုတ်ပြန်ကြေညာထားပြီးပါပြီ။2015ရွေးကောက်ပွဲရလာရ NLD ပါတီပြီးရင်အမှတ်အရေးအတွက်ဒုတိယအများဆုံးအနိုင်ရခဲ့တဲ့တပ်မတော်ကနေပေါက်ဖွာလာပြီးပြည်တော်စုလွှတ်တော်ထဲရောက်သွားရင်တပ်မတော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပယ်လို့ယူဆရတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲမှာဘလောက်အနိုင်ရဖို့ရှိမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်အရင်ဆက်အာနာရှင်တွေဟာ2008ဖွဲ့စည်းပုံကိုစိတ်ကြိုက်ရေးဆွဲပြီးစစ်ဘိုလ်ချုပ်ကြီးတွေတစ်ဆက်ပြီးတစ်ဆက်တိုင်းပြည်ကိုအုပ်ချုပ်နိုင်အောင်စီမံပေးသွားခဲ့ပါတယ်စစ်အာနာရှင်တွေလက်ထက်ကတက်မတော်သားတွေရောအစိုးရဝန်ထမ်းတွေပါမဝင်မနေရဝင်ခဲ့ကြရတဲ့ပြည်ခိုင်ဖြိုးအသင်းကြီးကို2010ရွေးကောက်ပွဲအကြိုကာလမှာပြည်ခိုင်ဖြိုးပါတီအဖြစ်ဖွဲ့စည်းပေးခဲ့ပြီးအဆောက်အုံဗန္နာငွေနဲ့ရင်းမြစ်တွေအားလုံးမှာလွှဲပြောင်းပေးရခဲ့ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းပါတီကိုဦးဆောင်သူတွေဟာစစ်ဘိုလ်ချုပ်ဟောင်းတွေပါ။ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေဝင်ပြိုင်လို့မရအောင်လုပ်ပြီးမှကျင်းပခဲ့တဲ့2010ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာမဲဆန္ဒနဲ့1154နေရာထဲမှာ882နေရာနဲ့အပြတ်အသတ်အနိုင်ရသမရတင်တိုင်းအစိုးရဖွင့်နိုင်ခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်မြေစုစုပေါင်းရဲ့86ရာခိုင်နှုန်းအနိုင်ရခဲ့တာပါ။ NLD အပါအဝင်စစ်အစိုးရကိုအတိုက်ခံလုပ်ခဲ့တဲ့တိုင်းသားပါတီတွေပါဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့ NLD ကတောင်ပြိုကမ်းပြိုနိုင်ပြည်ခိုင်ဖြိုးကတော့အမတ်နေရာ119နေရာနဲ့ ဆယ်ရာခိုင်နှုန်းလောက်ပဲအနိုင်ရပါတော့တယ်။ဒီအခါအရင်ဆရာနာရှင်တွေစီမံပေးခဲ့တဲ့ပြည်ခိုင်ပြိုးပါတီအမတ်တွေနဲ့တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစနေတွေပေါင်းပြီးတမရရွေးအစိုးရဖွင့်နိုင်မယ့်ရည်မှန်းချက်ပြည့်ပြည့်သွားပါတော့တယ်။အတိတ်ဘက်ကတော့ဆရာနာရှင်တွေမျှော်မှန်းခဲ့တဲ့စစ်ဘီရင်မင်းဆက်တိဆောက်ရေးစီမံကိန်းဟာ၅နှစ်လောက်ပဲခံပြီးကျရှုံးသွားတဲ့သဘောပါ
။ရေကောက်ပွဲပြီးနောက်ပိုင်းတမရဟောင်းဦးသိန်းစိန်ဆိုရလက်ထက်ဝကြီးဟောင်းတချို့ရဲ့ပြောပြချက်အရာသူတို့ထင်ထားကြတာကရွေးကောက်ပွဲမှာသူတို့ NLD ကိုရှုံးမယ်ဆိုတာကတော့သိတယ်။ဒါပေမဲ့ NLD ကအမတ်အရေးအတွက်50ရာခိုင်နှုန်းကျော်ရပြီးသူတို့က3ပုံတပုံလောက်တော့ရတိုင်တယ်။ဒီအခါလွတ်တော်တွေရောက်သွားရင်တပ်မတော်သားကိုစလေတွေနဲ့ပေါင်းပြီးတပ်မရရွေးတိုင်အစိုးရဖွဲ့တိုင်လိမ့်မယ်လို့ယုံကြည်ထားခဲ့ကြတာပါ။ဒါပေမဲ့သူတို့ထင်ထားသလိုမဟုတ်ပဲဝဲဝဲကွဲအောင်ရှုံးပြီးအတိုက်ခံဘဝရောက်သွားခဲ့ကြပါတယ်။အခုရွေးကောက်ပွဲမှာတော့ပြည်ခိုင်ပြိုးခေါင်းဆောင်တွေအရင်လိုမပြောပါတော့ပါဘူး။တပ္ပရဦးသိန်းစိန်အစိုးရလက်ထက်စီနီယာဝန်ကြီးလည်းဖြစ်လက်ရှိအမျိုးသားလွှတ်တော်အမတ်လည်းဖြစ်နေသေးတဲ့ရေတပ်ဦးစီးချုပ်ဟောင်းဦးစိုးသိန်းကသူတို့ပါတီ2015ရောကပြည်တော်စုအစ်စ်အတွက်41နေရာပဲနိုင်ခဲ့တယ်။အခုရေကောက်ပွဲမှာတော့ပြည်တော်စုအစ်စ်အမတ်နေရာ100လောက်အနိုင်ရဖို့ရည်မှန်းထားတယ်လို့ VOA ကိုပြောထားပါတယ်။အဓိပ္ပာယ်ကတော့ပြည်ခိုင်ပြိုးဘက်ကအမတ်နေရာ100လောက်တိုင်းလွှတ်တော်တွေရောက်နေတဲ့တပ်မတော်သားကိုယ်စားလှယ် 166 ဟောင်းနဲ့ပေါင်းတပ္ပရယူတယ်ဖို့အစိုးရဖွဲ့တယ်ဖို့လိုနေသေးတဲ့နောက်ထပ်160 90လောက်အတွက်တိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ဖို့ပြောပန်းထားတာတွေ့နိုင်ပါတယ်။ဒီဘတ်ဂျက်ပြည့်ပြီပါဗလားဆက်ပြီးလေ့လာကြည့်ကြရအောင်ပါ။
2015ရွေးကောက်ပွဲတုန်းကပြည်ခိုင်ပြိုးပါတီကနေအမတ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့တက်မတော်သားအယောက်140ရဲ့စီရင်ပေးပို့ခဲ့ပေမဲ့ပြည်ခိုင်ပြိုးပါတီယာယီဥက္ကဋ္ဌသူရဦးရွှေမန်းက59ယောက်ကိုပဲလက်ခံရှင်ပြိုင်စေခဲ့တဲ့တမိုင်းကြောင်းရှိခဲ့ပါတယ်။အခုတစ်ခေါက်တော့အဲ့ဒီလိုရွေးကောက်ပွဲနီးမှတပြိုင်တည်းတက်ဖက်ကနေအလုံးအရင်းနဲ့ဝင်လာတာတော့မရှိပါဘူး။ဒါပေမဲ့အငိမ့်စားယူပြီးဝင်လာသူတွေတော့ရှိတယ်ဆိုပြီးတိခိုင်ဖြိုးပြောရေးဆိုခွင့်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးတိခိုင်ဖြိုးကထုတ်ပြန်လိုက်တဲ့ Brighter Future ပုံမှန်တောက်ပတ်သောအနာဂတ်ဆိုတဲ့ poster မှာတိခိုင်ဖြိုးဥက္ကဋ္ဌအငိမ့်စားဗိုလ်မှူးချုပ်ဦးတန်းထီစီမံဘဏ္ဍာပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားဗိုလ်ချုပ်လှထွန်းဆက်သွယ်ရေးပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့သူအငိမ့်စားလေတက်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်ကြီးမြတ်ဟိန်အငိမ့်စားရဲမှုချုပ်ခင်ရီအငိမ့်စားဒုဗိုလ်ချုပ်ကြီးတက်နိုင်ဝင်းတို့ရဲ့ပုံတွေဖော်ပြထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်မဲ့စီးရင်မှလည်းစစ်ဗိုလ်ချုပ်ဟောင်းအများကြီးပါနေရမှုပြည်ခိုင်ပြိုးပါတီဟာတက်မတော်နဲ့တိတ်မပတ်သက်ပါဘူးဆိုတဲ့ပုံရိပ်ရအောင်စူးစမ်းမှုအောင်မြင်မဲ့အလားအလာမတွေ့ရပါဘူး။
ပြည်ခိုင်ပြိုးရဲ့ဘဲဆွဲစီယိုရဲ့ဂတိကဝတ်ဆယ်ချက်ကိုကြည့်ပြတော့လဲပြည်ထောင်စုတိုင်းဝန်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်ထောင်စုတိုင်းလွှတ်တော်တွေကပဲရွေးချယ်တိုင်အောင်ပုံမှန်161ပြင်ပေးမယ်ဆိုတဲ့တစ်ချက်လောက်ပဲထူးထူးခြားခြားပါဝင်တာတွေ့ရပါတယ်ပြည်တွေပျော်လင့်နေတဲ့အဂတိလိုက်စားမှုတိုက်ဖြတ်ပေးဖို့ကိစ္စတကယ်ရေးပါတပ်ပတော်ကပါဝင်နေမှုရှော့ချဖို့ဖွဲ့စည်းဖို့ပြင်ပေးမဲ့ကိစ္စမျိုးတွေပါပလာတာကြောင့်ဘဲဆန္ဒရှင်တွေကိုသိပ်ပြီးဆွဲဆောင်တိုင်လိုက်မယ်လို့မပြောလင့်နိုင်ပါဘူးဒါအပြင်တက်တွေမဲရုပ်တွေကိုအပြင်ထုတ်ပြီးမဲပေးစီပဲကိစ္စကျွတ်တဲ့ဘဲတွေကိုစတိတကျလောက်တော့ပဲကိစ္စ PSO လို့ပိုင်းပါတီလိုမျိုးကလက်တွဲဖြုတ်သွားတဲ့ကိစ္စမဲပေးသူလူတစ်ထောင်ကျော်လောက်ပဲရှိတဲ့ရန်ကုန်တိုင်းကစစ်ကားပြုတ်တဲ့မဲဆန္ဒတွေကိုဖျက်သိမ်းလိုက်တဲ့ကိစ္စဘူဂျိုကြီးဟောင်းသူရဦးရှိပိုင်းရဲ့ပါတီကလည်းနေပြည်900ကျော်မှာရွေးကောက်ပွဲဝင်တဲ့ကိစ္စစတာတွေကလည်းပြည်ခိုင်ပြိုးပါတီအတွက်မဲရရှိမှုဒဲသွားစီပဲအချက်တွေဖြစ်လာနိုင်ပါတယ်ဒါကြောင့်ပြည်ခိုင်ပြိုးပါတီအနေနဲ့2010ရွေးကောက်ပွဲမှာ2015ရောကရခဲ့တဲ့41နေရာရဲ့တစ်ဆခွဲဖြစ်တဲ့တရားတရားလောက်အတန်ရရေးလွယ်ကူမှာမဟုတ်သလိုခက်ခက်ခဲခဲပြိုင်ဆိုင်ကြိုးစားဖို့သာရှိကြောင်းပ
ါ။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့နှက်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့။အရင်ဦးဆုံး VOE ကို Messenger ကရေးလာတဲ့တော်ရရှင်ရဲ့အစာတူလေးတွေကိုပြန်ချပေးသွားခြင်းပါရဲ့။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့နော်။ပထမအဦးဆုံးရေးလာတဲ့တော်ရရှင်ကတော့ဒီကျမတို့စီကိုစာဘယ်လိုရေးရမလဲဆိုပြီးတော့စာရေးပြမေးလာတာပါ။ VOE ပေးစာပြန်စာကနေပြီးတော့စာထည့်ခြင်းပါရဲ့။ဘယ်လိုထည့်ရပါလဲအကြောင်းပြန်ချပေးပါရဲ့။ကျွန်တော်ကမကွေးတိုင်းဒေသကြီးစလင်းမြို့နယ်ကံပြားကြီးရွာအုပ်စုတောင်စင်ကြီးရွာကပါလို့ဆိုလာပါတယ်။ဟုတ်ကဲ့ပါ VOE ကပေးစာပြန်လာအစီအစဉ်ကိုစာရေးတင်နေဆိုရင်တော့အခုစာရေးတဲ့ဒီ Messenger Facebook ကနေပြီးတော့ပဲ အခုစာရေးတဲ့အချိန်မှာရေးလိုက်လို့ရပါတယ်နော်။ကျမတို့ဒီ Messenger ကနေပြောလဲစာပြန်ကြပေးတာရှိတယ်လို့မျိုးကျမတို့လေးလိုင်းပေါ်ကနေပြောလဲမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပြီးပြန်ကြပေးပါတယ်ရှင်။ဒီမှာ Finance Joe ဆိုတဲ့သွားရှင်ကတော့ Hello မင်္ဂလာပါ view in my life season ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ခြင်းပါတယ်လိပ်စာ email လိပ်စာနဲ့ဖုန်းနံပါတ်လေးသိခြင်းပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ email လိပ်စာက bambi@viewinews.com ဖြစ်ပါတယ်လောလောဆယ်မှာတော့ကျမတို့ American ပြည်ထောင်စုမှာ covid ရောဂါအရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားရပြီးတော့ကိုယ့်ရဲ့နေအိမ်တွေကကိုအလုံးလုံးကြရတာဖြစ်ပါတယ်ဒါကြောင့်မလို့လောလောဆယ်ဖုန်းဆက်သွယ်လုပ်မယ်ဆိုတော့ရုံးမှာဘယ်သူမှမရှိပါဘူးဒါကြောင့်မလို့အဆင်မပြေပါဘူးเนาะဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြီးတော့စာရေးတာပါပဲ။အဲဒီကစာတွေကိုရင်းရင်ချက်ချင်းနဲ့ကျမတို့စီကရရတယ်။အဲဒီစာတွေကိုလည်းပတ်ပတ်ပြန်ကြားပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်တော်ရရှင်ကတော့တူတန်ပေါင်ဆိုတဲ့တော်ရရှင်မှာကချင်ကပါ။ Hello VOE တဲ့။ကျွန်တော်က VOE ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ။ VOE ကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါ။သတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့။ဟုတ်ကဲ့။ခုနကတော့တော်ရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြောစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကနောက်ပြီးတော့ကျမတို့နေနေတိတိမှအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့တော်ရရှင်ဒီစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ကအထီးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလိုဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်တော့ဆက်တရားကတော့ Hello VOE မင်္ဂလာပါတဲ့ကျွန်တော်ကတားစုပါတယ်အဆိုတော့တားစုနဲ့တော့နာမည်တူနေပါပြီ။ VOE ကိုအမြဲလိုလိုနားထောင်ကြည့်တာဒီနေ့ဆိုရင်တော့10နှစ်ရှိပါပြီ။ VOE ကကျွန်တော်အထူးကျန်တာကိုဖော်ပြပေးပါတယ်။အလောက်ကနေပြန်လာတာနဲ့ရေမိုးချိုထမင်းစားပြီးတော့အိပ်ရဝင် VOE ကိုနားမထောင်ရင်လုံးဝကိုအိပ်မပျော်ပါဘူးတဲ့။VOE ကိုနားထောင်ပြီးတော့မှအေးပြောရပါတယ်။အမြဲတမ်းနားထောင်လည်းပါအားလုံးကျန်းမာကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါကိုသားစုရေ VOE ကိုအမြဲတမ်းအားပေးတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်။ကိုသားတို့တယောက်လည်းကျန်းမာရှင်လန်းပါစေနော်။ဒါနဲ့ကျွန်တော် VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့တော်ရရှင်တဲ့သူတွေရဲ့အမြင်တွေတုံ့ပြန်ချက်တွေကိုရေးလာကြတဲ့အထက်မှာစာတစောင်မှာတော့ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တုန်းကစနေနေ့VOE TV Magazine အစီအစဉ်မှာထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ Radio ကနေပြောလဲဆွေးနွေးမေးမြန်းတဲ့အစီအစဉ်မှာတင်းငွေနဲ့ထုတ်လွှင့်ပေးခဲ့ပါတယ်။အဲ့ဒီအစီအစဉ်ဖြစ်တဲ့ American မှာလူမှုအကျိုးဆောင်မှုအသေးနဲ့ပြုခံရတဲ့ခိုင်းဆိုတဲ့မေးမြန်းခန်းနဲ့ပတ်သက်ပြီးတော့သွားရှင်တရားရေးလာတာကိုဖော်ပြပေးခြင်းပါတယ်။ဒါကတော့ American ရောက်မြန်မာမလေးတူသူရဲ့လူမှုဝန်ထမ်းပရာဟိတလုပ်ငန်းတွေကြောင့်လွှတ်တော်တွေကနေပြီးတော့သူ့ကိုဂုဏ်ပြုလောင်ပေးအပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မတ်စမြတ်မောင်မေးမြန်းတင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။ဒီမှာတော့ရှင်ကိုစိုးမြင့်က
စေနာကောင်းရင်ကံကောင်းတတ်တယ်လို့ဆိုရိုးစကားရှိပါတယ်။အခုလဲကိုစေနာကိုအကျိုးပေးရလို့မြင်ပါတယ်။တမင်အကျိုးလိုချင်လို့လှုပ်တာမဟုတ်ပဲအားလုံးပေါ်မှာအဆင်ပြေချင်လို့စိတ်ချမ်းသာအေးချမ်းစေချင်လို့အကူအညီပေးတာဖြစ်လို့ဒီလိုအတိမတ်ပြုခံရတာချီးကျူးဂုဏ်ပြုထိုက်သူဖြစ်လို့ချီးကျူးဂုဏ်ပြုခံရတာမင်္ဂလာတရားနဲ့ညီလို့ပါကုသိုလ်လဲရဂုဏ်သတင်းလဲလှပါတယ် Jet Canfee နဲ့ Mark Victor Hansen တို့ရဲ့ Dare to Win စာအုပ်ထဲကရေးသားထားတဲ့စာသားလိုအောင်မြင်မှုအတွက်အဓိကလိုအပ်ချက်မှာမေတ္တာတရားထားခြင်းဖြစ်ပါတယ်လက်များသည်နှွေးထွေးစွာပွေဖက်ထားဖို့ဖြစ်သည်လို့ဆိုတဲ့အတိုင်းလူကောင်းသူကောင်းဖြစ်မှတ်တမ်းတင်ခံရတာဖြစ်တဲ့အတွက်ဂုဏ်ပြုချီးကျူးလိုက်ပါတယ်ဆက်လက်ပြီးကုသိုလ်တရားကိုရောသူရောချမ်းသာစေခြင်းနဲ့တရားတွေလက်ဆင့်ကမ်းပေးနိုင်ပါစေလို့ဆန္ဒပြုတိုက်တွန်းလိုက်ပါတယ်
ကိုရောသူရောချမ်းသာစေတဲ့တရားနဲ့လူများကိုစိတ်ကောင်းစင်သာထားပြီးအခုလိုမျိုးလှူဆောင်ပေးခဲ့တဲ့အတွက်ကြောင့်မလို့ဂုဏ်ပြုချီးကျူးခံရတာပါအမတန်မှအကုန်ယူစရာကောင်းပါတယ်ဝမ်းသာပါတယ်ဆိုပြီးဒီတော်ရရှင်ဆုမြင့်ရေးလာပါတယ်ရှင်ဒါနဲ့ကမ္ဘာတဝန်းအမေရိကန်ပြည်အောင်စုမှာတော့အဆိုးဆုံးမှာဒီအာရှဒေသမှာဆိုရင်လည်းအိန္ဒိယတောင်အမေရိကဒေသမှာဆိုတော့ဘရာဇီးလ်နိုင်ငံနောက်ပြီးဥရောပမှာလည်းပြန်ပြီးတော့ဖြစ်လာတဲ့နိုင်ငံတွေနဲ့ကမ္ဘာတဝန်းကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုကြီးကနေပြီးတော့နိုင်ငံတကာရောက်နေတဲ့မြန်မာနိုင်ငံနဲ့လည်းတော်တော်လေးကိုထိထိခိုက်ခိုက်ခံစားကြရတာအားလုံးအသိပါနော်ဒီမှာတော်ရရှင်တယောက်အောင်ဦးတာဆိုတဲ့တော်ရရှင်မလေးရှားကနေပြီးရေးလာတဲ့စာလေးကိုဝေမျှပေးစမှာရဲ့ရှင
်ကျွန်တော်ကမြန်မာပြည်ကနေမလေးရှားမှာလာအလုပ်လုပ်နေတာပါမြန်မာပြည်နဲ့မလေးရှားနိုင်ငံကြားပြေးဆွဲတဲ့လေရင်တွေဘယ်တော့ပြန်ဖွင့်ပေးမှလဲသိချင်ပါတယ်မြန်မာပြည်ကလွတ်တဲ့ကယ်ဆယ်ရေးလေရင်ဆိုတာကလည်းဘာမှမထိရောက်ပါဘူးဗျာစင့်ကရင်းနဲ့နှမ်းပက်တယ်လို့ဖြစ်နေပါတယ် Pamit the Dangolo, Piamma Dure, a low simapillo, Piamma Dure, and Yaji Ponybare, Layam Puma Yagule, Sound Javare. Pamishire Dure, Layam of Punlo, Aulangani Piami, Tiny Zama, Pan Kayale, Lutiavare. Gazi Lay in Lestonoro Dremalubao. Yamabi Pialo Nasadia Soundji Kayame Sule, Cozi Neko, Lay Nine Janine Dure, and Yaji Babe. Quarantine Wimbo Niam alone now Busure, John Jajet Kudenero, Lay in the Pematati Mau.
ဒုက္ခမျိုးစုံနဲ့ကြောင်းပိတ်မိနေတဲ့ကျွန်တော်တို့လူတွေတပုံကြီးပါတဲ့ဒီလူတွေမြန်မာနိုင်ငံကိုတေးချာဒီကောင်းတဲ့မဲ့ဖြစ်ဖြစ်လေးချောင်းလမ်းနဲ့ဖြစ်ဖြစ်ပြန်ပြီးတော့ဝင်ပြီးတော့နေထိုင်လို့ရအောင်လို့အစိုးရအနေနဲ့ကျေးဇူးတရားအစီအစဉ်ပေးပါဆိုပြီးတော့ဒီတော်ရရှင်ပန်ချာလာပါတယ်ဒါလည်းမျိုးမလေးရှားမှာပိတ်မိနေလို့မြန်မာနိုင်ငံကိုပြန်ကျင်းပါတယ်ဆိုပြီးတော့ရေးလ ဒီကိုစဲဆိုတဲ့ရှမ်းပြည်ကတော့ရှင်ရဲ့အတွေ့အကြုံကိုနားထောင်ကြည့်ရအောင်ပါနော်။
တခြားဒေသတွေတော့မသိပါဘူး။ရှမ်းပြည်နယ်မှာမတ်ပုံတင်တဲ့အိမ်အောင်စုစည်းလုပ်ချင်ပိုက်ဆံပေးမှရပါတယ်။မပေးရင်မရပါဘူး။ကျုပ်တငယ်ချင်းလာဝကမူတောင်ထောင်ငါးနှစ်ကြာပါတယ်။ပိုက်ဆံယူပြီးမတ်ပုံတင်လုပ်ပေးမိတာမို့လို့ပါ။ခုခံမျိုးလာဝကတွေပေါ့။ထိုနည်း၎င်းချင်းပြည်နယ်မှာလည်းပိုက်ဆံပေးမှရပါတယ်။ချင်းနေနိုင်ငံခြားရေဖျူဂျီလုပ်ဖို့ပိုက်ဆံပေးပြီးမတ်ပုံတင်လုပ်ပြီ တို့ပို့သိပါတယ်ပိုက်ဆံပေးရင်မျိုးတိုင်းမှာမပုံနဲ့လုပ်လို့ရပါတယ်ဖမ်းရင်နာမည်တူနဲ့ပိုက်ဆံနဲ့လုပ်ထားတဲ့ဟာတွေကိုအရင်မရှင်းလင်းမှုဆိုရင်နောက်နှစ်တရာလဲမဲစင်းမှမနိုင်ပါဘူ
းဆက်ပြေကတော့ရှင်ကိုဆန်းသူတို့စီမှာပတ်ပုံတွေလုပ်တာအမတမအခက်ခဲပါတယ်ဆိုပြီးအခုလိုမျိုးသူတို့ကြုံရတဲ့အခက်ခဲကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်ရှင်တော်ရှင်လေဒီတော်ရရှင်လိုပဲဒီကိုနေထိုင်ရာဒေသတွေမှာဘလို့အခက်အခဲတွေနဲ့ကြုံရလဲဒါမှမဟုတ်လေဒီအစိုးရကဒါမှမဟုတ်လေဒီတာဝန်ရှိသူတွေကလုပ်ပြီးလို့ကိုရဲရွာတိုးတက်မှုတွေဘလို့ဖြစ်ထွက်တယ်လဲဒီလိုမျိုးစာတွေရေးနေတဲ့ရှင်တို့ကျွန်တော်တို့ view ကိုအချိန်မီစာရေးပြီးတော့ရင်းဖွင့်နိုင်ပါတယ်နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစွနေပါတယ်ရှင်အခုတော့ view တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနေနဲ့ဖြောပြပေးကြပါလိမ့်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးတွေမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းတတိယနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောခြင်းပါ။အခုလိုမျိုးဒီသောရရှင်တွေမျိုး Messenger ကပို့ပြောလဲတခြင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တခြင်းတောင်းလို့ရပါတယ်။ Email ကနေတခြင်းတောင်းမယ်ဆိုရင်တော့ကျမတို့ email လိပ်စာ bammy@voanews.com ဆီကိုစာရေးပို့ပြီးတော့တင်တောင်းနိုင်ပါရဲ့เนาะဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးတွေကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်ရဲ့အားလုံးနှစ်ထိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်เนาะ
อ ลูกเจนนาด้วยกงตานิยูปัวบาเงาตันตยามาอัจฉะจังมะตีเดลูบาอวัจจุยชีกะเมียจีบาตะคูตาอะเปติชาชาติจีสวาฉะทาตะเมียนอกจอบาเมโทเรดาเสโปไลตาอีนาจิมาปสิตัมมูมะชีเดติตาเนเปียนเลกะนงโลยูปัว ชีวิตเมียกูโปเอคาชีวิตเมียกูสงกันทั่วทั่วบ้านในรายสาวคนนี้สิพันธ์ปาร์ตี้ถ้าปาร์ตี้ในเดโตเลยสงามมันจะลาเชื่อ
ဝေလာတိဆိုထားတဲ့အနည်းဆုံးရန်သူကိုမချွေတာကောင်းပါလေဝေလာတိဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရီရှင်ဖွင့်စာရီနဲ့တေးတဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးကြောင်များအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အချိန်ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လဲဒါရိုက်နားဆင်လို့ရပါတယ်။ဖေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒါရိုက်နားမထောင်လိုက်ရအောင်နဲ့တိရှိလိုက်ရအောင်ဆိုတော့
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာကပ်ရောဂါကာလအတွင်းဆိတ်ရှုပ်စရာတွေပြေလျော့စေဖို့ ဂျော်ဒန်နိုင်ငံအာမန်မြို့ကဆိုင်တစ်ခုမှာပစိမ်ပေါက်တန်းကစားနိုင်ပါပြီ။ဂျာမနီနိုင်ငံကစက်ကက်တစ်ခုကတော့ချင်းသိချီးတွေရောင်းပြီးအလုပ်ဖြစ်နေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချက်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအကျဉ်းဆိတ်ရှုပ်စရာတွေပြေလျော့စေဖို့ဂျော်ဒန်နိုင်ငံအာမန်မြို့ကဆိုင်တစ်ခ
တွေကိုဖြတ်စည်းဖို့ပေးထားတယ်လို့နိုင်ငံကိုပကံတွေနဲ့လည်းဖြစ်ပေါ်လို့ရပါတယ်။အတွာလာကန့်တတ်မှုတွေနဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကန့်တတ်မှုတွေကြားမှာဖျော်ဖြေရေးအစီအစဉ်တွေရှာဖွေသူတွေများလာတာကြောင့်သူဆိုင်မှုလာတဲ့သူတွေများတယ်လို့ပါရှင်ဖြစ်သူအလာဒင်အချရီကပြောပါတယ်။ကျော်ရနေငယ်မှာမက်စလာတို့ကနှစ်လကြာညမထွက်ရအမိကိုထုတ်ပြန်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ခဲ့တာပါ။နိုင်ငံအတွင်းတရောဂါကူးစက်သူ1200ကျော်သွားပြီးဖြစ်ပြီးတော့ဆက်တဦးသေဆုံးခဲ့တယ်လို့ဂျော်ဒန်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ကိုရိုနာကပ်ရောဂါကာလအတွင်းဂျာမနီနိုင်ငံကစက်ကတ်တစ်ခုဟာရှင်းသိချင်းရရောင်းပြီးအလုပ်ဖြစ်နေပါတယ်။အိမ်မှာစိုက်ပျိုးထားတဲ့သီးနှံတွေကိုတော်ရိုင်းတလိမ့်ဆန်လေးတွေလာမဖြတ်စီအောင်လို့ဒီချင်းသိချီတွေကိုကျဲထားရတာပါ။ကြောင်နဲ့ကားထဲကရက်စစ်ကြိုးတွေကိုကိုက်ဖြတ်တတ်တဲ့တတ္တဝါလေးတွေချင်းသိချီနိုင်ရရင်မလာတော့ပါဘူးလို့စက်ကတ်ထဲကချင်းသိထိန်းမာတင်လေးစီကပြောပါရယ်။ချင်းသိချီဖန်ပလင်းတစ်ဘူးကို5ယူရိုနဲ့ရောင်းချနေတာဖြစ်ပြီးတော့ပလင်းပေါင်း 2,000 လောက်ရောင်းချခဲ့ရပြီလို့လည်းသူကပြောပါရယ်။အကယ်၍ခြံထဲကသီးနှံတွေကိုလာဖြတ်တဲ့တလိမ့်ဆန်မရှိဘူးဆိုရင်လည်းဆက်စုတဲ့အိမ်နီးချင်းတွေဝေးဝေးနေအောင်လို့ခြံထဲမှာဖြန်းထားလို့ရပါတယ်လို့လေစီကပြောပါတယ်။မြို့နစ်မြို့က Chrome Circuit ဟာကိုရိုနာကပ်ရောဂါကာလအတွင်းပိတ်ထားခဲ့ရတာပါ။အဲ့ဒီအတွက်ငွေကြေးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ရပြီးအခုအခါမှာတော့သူတို့စီမမွေးထားတဲ့ကြားနဲ့ချင်းသိ26កောင်ရဲ့အငင်းအကျေးတွေကိုရောင်းပြီးအရှုံးကိုကာမိအောင်လှုပ်ဆောင်နေပါတယ်ခင်ဗျာ။
ဂျပန်နိုင်ငံကဖျော်ဖြေရေးကုမ္ပဏီတစ်ခုဖြစ်တဲ့ Fast Airlines ကုမ္ပဏီဟာလေယာဉ်ပြန်တကယ်စီးပြီးခီးသွားနေတယ်လို့ခန့်စားရအောင် Virtual Reality VR မျက်နှာကိုသုံးပြီးခီးစဉ်တွေကိုဖန်တီးပေးနေပါတယ်ကိုရိုနာကပ်ဘေးကာလအတွင်းခီးသွွားလာပြီးကန့်သက်ထားတဲ့အချိန်မှာအခုလို VR မျက်မှန်နဲ့ခီးသွွားတဲ့အစီအစဉ်ကိုစိတ်ဝင်စားတဲ့လူများလာပါတယ်အသုံးပြုတဲ့သူတွေအနေနဲ့လေရင်ထိုင်ကုန်လေးမှာထိုင်ရမှာဖြစ်တယ်လို့လေရင်တွေကလို့အစားအသောက်တွေစားရမယ့်အပြင်လေရင်မယ်ရီဘေးကင်းလုံခြုံရေးကိုပါရှင်းပြတဲ့ပုံစံကိုလည်းထည့်သွင်းစီစဉ်ထားပါတယ်။ VR မျက်မှန်ကိုအသုံးပြုပြီးကမ္ဘာနှံကမြို့ကြီးတွေကိုသွားနိုင်မယ့်အပြင်လေရင်အထက်အဆင်းနဲ့တိမ်တိုင်းတွေကိုဖြတ်သွားနေတယ်လို့ခန့်စားရအောင်လှုပ်ဆောင်ထားတာပါ။လောလောဆယ်မှာတော့ပြည်သစ်နိုင်ငံမြို့တော်ပါရီအမေရိကန်ပြည်ထောင်စုနယူးယောက်မြို့နဲ့ဟာဝိုင်မြို့တို့အပြင်အီတလီနိုင်ငံမြို့တော်ရောမကိုလည်း VR မြင့်မှန်နဲ့လဲပတ်နိုင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဂျပန်လီချောင်းလိုက်အီရန်တွေဟာနိုင်ငံသားခီးစဉ်တွေ96ရာခိုင်နှုန်းလောက်ဇွန်လအတွင်းကျဆင်းသွားတယ်လို့ထုတ်ပြန်ထားပါတယ်ရှင
်။ဂျေရီနိုင်ငံကလက်ဝှေ့ယေတနာရောင်းတဲ့ Liver ကုမ္ပဏီဟာကမ္ဘာဈေးအကြီးဆုံးနှာခေါင်းစည်းတစ်ခုကိုရွှေအစစ်နဲ့ပြုလုပ်ပေးခဲ့ပါတယ်။ဒီနှာခေါင်းစည်းဟာဒေါ်လာ 1.5 သန်းတန်ပြီးတော့အမေရိကန်နိုင်ငံကအမီမဖော်လိုတဲ့သူ့ရဲ့ဖောက်တယ်တူအတွက်ပြုလုပ်ပေးခဲ့တာပါ။ဖက်ရှစ်ကာရက်ရွှေနဲ့ပြုလုပ်ထားပြီးတော့စိန်အလုံးပေါင်း 3,600 စီချဲထားပါတယ်။ဗရိန်ပညာရှင် 25 ယောက်စုပေါင်းဖန်တီးခဲ့ရပြီးအလားအပါအတွက်တောင်မကအထဲမှာလည်း N99 အကာကိုထည့်သွင်းထားတဲ့အတွက်ဗိုင်းရပ်စ်ကိုကာကွယ်နိုင်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့လည်းသုံးဝင်ပါပါ။ဒီနှာခေါင်းစည်းကိုဝယ်ယူသူအနေနဲ့အမြဲတမ်းဝတ်ပါမလားဆိုတာမသေးကြပါမယ်။ဝတ်တော့ဝတ်မှာပါလို့ Liver လက်ဝတ်ရည်သနာကုမ္ပဏီပိုင်ရှင်ကပြောပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အမုံငယ်လေးတွေဟာယောဂကူးစက်ခံထားသူထံကနေ 4.8 မီတာလောက်ထိပြန့်နှံ့ကူးစက်နိုင်တာကိုလေ့လာတွေ့ရှိခဲ့ရကြောင်းအမေရိကန်သိပ္ပံပညာရှင်တွေကပြောပါရယ်။ဇောဘိုင်းမှာကျေကျေပြန့်ပြန့်လက်ခံထားကြသလိုလူတစ်ယောက်နဲ့တစ်ယောက်ကြား3မီတာခွာပြီးနေကြဖို့အကြံပြုချက်ဟာမှားယွင်းနေပြီးတော့သိမ့်မချရတဲ့အတွက်လူအများပြားစုဝေးတဲ့နေရာမျိုးမှာယောဂကူးနိုင်တဲ့အနေရှိတယ်လို့လည်းပြောပါရယ်။ Florida တက္ကသိုလ်ရဲ့ Health Science ဆေးရုံကသုတေသနလေ့လာမှုကိုတော့တခြားသုတေသီတွေကထပ်မံစမ်းသပ်မှုတွေမလုပ်ရသေးပါဘူး။အချိန်ထဲမှာပဲလူတွေရဲ့တွေးနဲ့တရေကနေ COVID-19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေကိုအရေးပေါ်အနေနဲ့အသုံးပြုဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံကိုယ်ခွင့်အဖွဲ့ FDA ကမနေ့ကပဲအတည်ပြုလိုက်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဒီနေ့မှကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ169ယောက်တွေ့ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လဇော်ဘိုင်းကစပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။ဒီထဲက253ယောက်ကဆိုးမျိုးတော်တစ်ဝိုက်ကဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကြေကြေမြတ်မြတ်ဖြစ်လာမှာကိုလည်းစိုးရိမ်နေပါတယ်။အိန္ဒိယနိုင်ငံဘက်မှာတော့လွန်ခဲ့တဲ့14နှစ်အတွင်းဗိုင်းရပ်စ်ကြောင့်နောက်ထပ် 944 ယောက်သေဆုံးခဲ့ပြီးတော့စုစုပေါင်းသေဆုံးသူဟာ 5,000 လောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်နောက်ထပ်ကူးစက်ခံသူ 63,000 ကျော်ရှိပြီးတော့စုစုပေါင်းကူးစက်ခံသူဟာလည်း 35,000 ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်နဲ့တောင်ကိုရီးယားနဲ့ဆီဆေးရေးလွှင့်ချက်မှုတွေကိုလာမယ့်အင်္ဂါနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ COVID-19 အခြေအနေကိုစဉ်းစားသုံးသပ်နေရတဲ့အတွက်နိုင်ငံပူးတွဲဆေးရေးလွှင့်ချက်မှုတွေကိုအင်္ဂါနေ့မှာလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားပူးတွဲဆေးဦးစီးချုပ်ကဒီနေ့မှာပြောလိုက်ပါတယ်။ဒီဆေးရေးလွှင့်ချက်မှုကိုမူလကဒီနေ့မှာစတင်ဖို့လုပ်ထားပေမဲ့ဒီထဲမှာပါဝင်မဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တို့မှာကိုရိုနာဗိုင်းရပ်စ်တွေ့ရှိခဲ့တာကြောင့်နှစ်ရက်လောက်နောက်ကျနေတာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ Yonhap သတင်းမီဒီယာကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီနေ့လူ1000ကျော်စုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကအစိုးရနှုတ်ထွက်ပေးဖို့ပဲစီမုံအခြေခံဥပဒေကိုပြင်ဖို့တိုက်ခိုက်နိုင်ငံရေးသမားတွေကိုချင်းချောင်နှောက်ယှက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။သမ္မတဒေါ်ထရမ့်ရဲ့ညီအသက်82နှစ်ရှိပြီဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်ရောဘတ်ထရမ့်ဟာမနေ့စနေနေ့ညပိုင်းကနယူးယောက်မြို့ဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။ဒေါ်နောင်ကျန်းဖြစ်နေတဲ့သူညီဆေးရုံတက်ပြီးတော့ဆေးကုသမှုခံယူနေတာကိုတောက်ကြနေတုန်းကသမ္မတထောင်သွားပြီးတော့ကြည့်ခဲ့တယ်လို့လည်းအင်မီတော်တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။ဒီနေ့ကနေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီစီးစဉ်လေးကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်မယ်။ကျွန်တော်ဇန်နိုင်ပါ
This program has come to you from the Voice of America, Washington.